တော်တော်ရှင်များရှင်အိန္ဒိယနိုင်ငံမှာကျင်းပမယ်မြန်မာအိန္ဒိယပူးရဲအစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ဟာအိန္ဒိယနဲ့အိန္ဒိယနိုင်ငံကိုရောက်ရှိနေပါပြီအစည်းအဝေးမတိုင်ခင်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းနယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံမှုအတွင်းနေဆက်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်တယ်လို့အသုံးသက်သူတချို့ကခန့်မှန်းထားပါတယ်ဒီအကြောင်းကိုကိုအောင်အောင်ကဆက်ပြီးတင်ပြပေးမှာပါရှင်
မြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းဟာလေးရက်ကြာခီးစဉ်အဖြစ်အိန္ဒိယနိုင်ငံကိုမနေ့ကအင်္ဂါနေ့မှရောက်ရှိသွားတာပါမနက်ဖြန်ဇလန်လ16ရက်နေ့ကျရင်ကျင်းပမယ်ပူရဲညှိနှိုင်းတက်မီကော်မရှင် JCC အစည်းအဝေးမှာနှစ်နိုင်ငံကြားပူရဲဆောင်ရွက်ခဲ့ကြတဲ့ကိစ္စရပ်တွေအပါအဝင်နှစ်ဖက်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်အောင်ရှေ့လျှောက်ဘယ်လိုဆောင်ရွက်သွားကြမလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီအစည်းအဝေးမှာဝန်ကြီးဦးနာမောင်လင်းနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆွတ်မတ်စရာဇက်တို့ကပူရဲသဘာပတိဖြစ်ဆောင်ရွက်မှာပါဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်ကပူရဲအစည်းအဝေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဒါကတော့ပထမဆုံးပြုလုပ်တဲ့အစည်းအဝေးပါပဲ။မနေ့ပြောရင်တော့ JC ကဘောင်းများဆိုတာကျွန်တော်တို့နဲ့ဟိုအိန္ဒိယနဲ့ဟိုမရှိသေးဘူးပေါ့လေ
။မြန်မာနိုင်ငံသားရေးဝန်ကြီးရဲ့2003ခုနှစ်ဇန်နဝါရီလအိန္ဒိယခီးစဉ်အတွင်းနှစ်နိုင်ငံပူရဲလှုပ်ဆောင်နိုင်ဖို့သဘောတူညီခဲ့ပြီးမှဒီအစည်းအဝေးကိုအခုလိုစတင်ကျင်းပမှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံကြားအခုလိုနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးကိုအခုမှစတင်နိုင်ပေမဲ့လွန်ခဲ့တဲ့အချိန်တော်ကြာကြာကလေးကဒေတာအဆင့်အစည်းအဝေးတွေပုံမှန်ရှိနေခဲ့တယ်လို့1990ခုနှစ်ရွေးကောက်ခံလွှတ်တော်အမလဲဖြစ်မြန်မာနိုင်ငံရေးလေ့လာသူတွေဖြစ်တဲ့ဦးတင်ဆွေကအခုလိုပြောပါရစေ။အ
ိန္ဒိယနဲ့မြန်မာနိုင်ငံကြားမှာနိုင်ငံဆက်ဆံရေးတော့ဟိုအဆင့်အစတိုင်းပါအများကြီးရှိတယ်ခင်ဗျာ။ဥပဒေဟိုအလန်တဲ့အစည်းအဝေးလို့ခေါ်တဲ့နေဆက်မှာဒီဝဲမျိုးလုံလိုက်ဟိုဝဲမျိုးလုံလိုက်တကယ်စီအဲ့ဒါလည်းပုံမှန်ပေါ့လေအချိန်ကြာဆွဲပြီးလုံနေပြီနောက်ပြီးတဲ့ဆင်းမြင်တဲ့နေသက်မျိုးကြီးတွေမှလုံတဲ့အခါတို့နောက်ကြမှာတခါဟိုဝင်းကြီးအဆင့်ပူပေါင်းဆောင်ရွက်ကြတို့အဓိကတော့ဟိုစစ်တပ်ချင်းပူပေါင်းဆောင်ရွက်မှုကတော့များတယ်ဟိုစစ်တပ်တခုလို့ရောဟိုရေတပ်တို့လေတပ်တို့ရောအပြန်အလှန်ဆက်ဆွဲမှုရှိတယ်ခင်ဗျာ
ဝန်ကြီးဦးနာမောင်လင်းဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်တဲ့အိန္ဒိယအစိုးရအမျိုးသားလူညုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဂျစ်ကူမာဒိုဗဲလ်ကဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတရားဝင်ပြောဆိုတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းအိန္ဒိယအနေနဲ့နှစ်ပေါင်းများစွာအခက်ကြုံနေရတဲ့အိန္ဒိယသဘုံတွေကိုနှိမ်နင်းဖို့အရေးကိစ္စကိုတော့ဒီတွေ့ဆုံပွဲတွေအတွင်းဆွေးနွေးနိုင်တယ်လို့ဦးတင်ဆွေကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်မြင်ရတော့အိန္ဒိယဘက်ကဟိုတောင်းဆိုမှုတွေလာနေမယ်ခင်ဗျာ။လူမျိုးရင်းမှာအိန္ဒိယနိုင်ငံအိန္ဒိယအစိုးရကိုဆန့်ကျင်ပြီးတော့လက်နက်ကင်အပုံမှန်နေတဲ့အဖွဲ့အစည်းတွေကအ ਨੇ ဆုံးဓာစီရုံဓာစီရုံဘောလောက်ကမြန်မာမျိုးပေါ်မှာရှိတယ်ဆိုတော့အထောက်ထားတယ်လည်းဟိုအများကြီးရှိပြီးတော့အစည်းအဝေးတိုင်းမှာပဲဒီကိစ္စပြောတယ်။အဲပြောပြီးတော့အစည်းအဝေးမတိုင်ခင်လေးမှာဒီမြန်မာစစ်စိုးရထုံးစံပေါ်လေးစစ်စိုးရလက်တက်တွေကတော့ဒီဆုံးနေရာအေးအေးယူတလို့ယူမျိုးလုတ်ပြပြီးအစည်းအဝေးကြလည်းအကြောတော်တို့မြေပေါ်မှာပြည်နိုင်ငံကမှဟိုလက်နက်ကန်တပ်ဖွဲ့မထားဘူးလို့ဟိုဗက်ကကတော့ပြောသွားတရင်းစားတယ်လည်းကောင်းကြီးအစည်းအဝေးပြီးတော့လည်းဒီတိုင်းပဲပေါ့လေဆိုတော့အိန္ဒိယနိုင်ငံရဲ့ဆိုရင်တကသူ့ကိုလက်နက်ကန်ပုံကန်နေတဲ့အဖွဲ့အစည်းဗမာဆိုကဟလာဟိုဟိုရှင်းထုတ်ပေးနေတာပေါ့လေ
အိန္ဒိယတပ်ဖွဲ့ဝင်တွေကိုနာဂတပုံတွေကဇွန်လ၄ရက်နေ့ကခြုံကိုတိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယတပ်ဖွဲ့ဝင်၁၈ဦးသေဆုံးခဲ့တာကြောင့်မြန်မာနိုင်ငံထဲမှာရှိနေတဲ့နာဂတပုံတွေကိုအိန္ဒိယစစ်တပ်ကဇွန်လ၉ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့မြန်မာနိုင်ငံဘက်ကမှတိုက်ပွဲတွေဖြစ်ပွားတာမျိုးမရှိဘူးလို့မြန်မာအစိုးရဘက်ကညင်းဆိုထားပါတယ်။မြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်ဖို့ရှိနေပြီးဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့ရှိပါတယ်ခင်ဗျာ။